မြန်မာနိုင်ငံကို20ရွင်ပထမအဦးဆုံးအမေရိကန်သံမတ်ကြီးဖြစ်ခန့်အပ်ခံရတဲ့သံမတ်ကြီးဒဲရစ်မစ်ချယ်ဝါရှင်တန်မြို့ကိုခေတ္တပြောင်းလဲရောက်ရှိခိုင်မှာအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနကိုတွားရောက်ပြီးကျွန်တော်တွေ့ဆုံမေးမြန်းခဲ့ပါတယ်တွေ့ဆုံမေးမြန်းခန်းကိုမြန်မာဒီမိုကရေစီရေးရာဌာနအဖြစ်ဆက်ပြီးနားဆင်ကြပါခင်ဗျာ
မင်္ဂလာပ
ါမင်္ဂလာပါ
First of all, I'd like to tell you that your appointment as a...
Okay, thank you, Khmer. My mom and I have been doing this for an American time, and I've been doing this for a long time. My mom and I have been doing this for a long time, and I've been doing this for American time, and I've been doing this for a long time.ထူးခြားတဲ့တိုးတက်မှုဖြစ်စဉ်တရားလို့ဆိုရပါလိမ့်မယ်ဒီခံမှုနဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုရှော့ချတဲ့ဆိုင်းငံ့အမိန့်တွေလည်းကြေညာပေးခဲ့ပါတယ်အဲဒါဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒအခြေခံတွေအကြောင်းကိုပထမဆုံးရှင်းပြပါလားခင်ဗျာ
Well it's an evolution clearly we have said from the start really
Okay ဒါကတဖြည်းဖြည်းချင်းတိုးတက်လာတဲ့ဖြစ်စဉ်လို့ပဲပြောရပါလိမ့်မယ်2009ခုနှစ်ကျွန်တော်တို့ဒီလိုဆက်ဆံရေးမူဝါဒအသစ်ကိုစတင်ခဲ့တဲ့အချိန်ကလေးကမြန်မာနိုင်ငံမှာလက်တွေ့ဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်မှာမူတည်ပြီးကျွန်တော်တို့ဘက်ကလည်းလက်တွေ့တဆင့်ချင်းတုံ့ပြန်တိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ရှင်းရှင်းလင်းလင်းဖော်ပြထားပြီးဖြစ်ပါတယ်။အခုဆိုရင်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဆက်ပြီးဖြစ်နေတာမြင်နေရတယ်ဆိုတော့ဒီအချိန်အတိုင်းကျွန်တော်တို့ဆက်ပြီးလှုပ်သွားဖို့ပဲဖြစ်ပါတယ်။ကျွန်တော်ကိုတန်အမတ်ကြီးခန့်အပ်လိုက်တယ်ဆိုတာကလည်းပြည်တွင်းပြောင်းလဲမှုတွေကိုအတိမတ်ပြုပြီးနှစ်နိုင်ငံအဆင့်နှစ်ဆက်ဆံလာတယ်ဆိုတဲ့သဘောပါ။ကွန်ဂရက်လွှတ်တော်မှာရှိတဲ့သူတွေအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဘယ်လိုဆက်ပြီးလှုပ်ဆောင်သွားကြမယ်ဆိုတာဆက်ပြီးဆွေးနွေးနေကြပါတယ်။အဓိကကတော့မြန်မာနိုင်ငံတွင်ပြုပြင်ပြောင်းလဲရေးတွေအချိန်မပြတ်ဆက်ပြီးဖြစ်ပေါ်နေဖို့နဲ့နှစ်ဖက်နားလည်မှုတွေပိုးပြီးရလာစေဖို့ပါပဲ
။ဟုတ်ကဲ့။တန်အမတ်ကြီးအဖြစ်ခန့်အလွာပေးပြီးမကြားခင်မှာပဲရောင်မျိုးမှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတန်အမတ်ကြီးအနေနဲ့မြန်မာနိုင်ငံပေါ်ပိတ်ဆို့တံခါးမှုကိုနောက်ထပ်3နှစ်တက်တန်းတိုးခဲ့တဲ့ American Congress လွှတ်တော်တွေကဆုံးဖြတ်ချက်နဲ့ပတ်သက်ပြီး American အစိုးရရဲ့သမ္မတအမိန့်အာဏာနဲ့လုပ်ပိုင်ခွင့်ရှိတဲ့ဒီပိတ်ဆို့တားမြစ်မှုတွေကိုရုပ်သိမ်းပိုင်ခွင့်ဆိုတာကိုရှင်းပြခဲ့တာကြားရပါတယ်။ဒါဟာ American လွှတ်တော်နဲ့အစိုးရကြားမှာသဘောထားကွဲလွဲမှုကိုပြနေတယ်လို့ပြောလို့ရနိုင်မလားခင်ဗျာ။ထပ်ပြီးရှင်းပြပါလား
။ No, I think it's quite consistent. In fact,
ဒီလွှတ်တော်နဲ့အစိုးရကြားလိုရက်တွေကတစ်ခုနဲ့တစ်ခုမကွဲလွဲပါဘူး။ဆက်ဆက်မှုရှိပါတယ်။အရင်တုန်းကအမေရိကန်မြန်မာမူဝါဒညှိနှိုင်းရေးတာဝန်ခံအဖြစ်နဲ့ဆိုရင်လေကျွန်တော်မြန်မာပြည်ကပြန်လာပြီးတဲ့အခါတိုင်းမှာသက်ဆိုင်ရာလွတ်တော်အဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးညှိနှိုင်းမှုတွေလုပ်ပါတယ်လွတ်တော်အနေနဲ့အမေရိကန်အစိုးရရဲ့မူဝါဒကိုထောက်ခံကြောင်းလည်းပြောပြသားပါအထူးသဖြင့်မြန်မာနိုင်ငံကိုပိတ်ဆို့အရေးယူဖို့ဥပဒေနောက်ထပ်တက်တန်း3နှစ်တိုးလိုက်တယ်ဆိုတာဟာလေကျွန်တော်တို့ရဲ့မူဝါဒနဲ့တစ်ထပ်သေးပါပဲကျွန်တော်တို့အနေနဲ့မြန်မာနိုင်ငံပေါ်အရေးယူမှုတွေကိုဆိုင်းငံ့ပြီးတဆင့်ချင်းစီစောင့်ကြည့်လှုပ်ဆောင်နေတဲ့အချိန်မှာတစ်ဖက်မှာလည်းလိုအပ်ရင်ပြန်ပြီးအရေးယူနိုင်ဖို့ဥပဒေတရက်ကအစင်းသင့်ရှိနေဖို့ဖြစ်ပါတယ်။ဒါဟာကျွန်တော်တို့ရဲ့လက်တွေ့ကြတဲ့ဆက်ဆံရေးမူဝါဒအတွက်အာမခံချက်တစ်ခုလိုတော့ပြောလို့ရပါတယ်။ဒီအချက်ကိုမြန်မာနိုင်ငံဘက်ကနားလည်ဖို့လည်းအလွန်အရေးကြီးပါတယ
်။မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုနဲ့အတွင်ကူးပြောင်းကာလဆိုတာတွေကိုပြောမယ်ဆိုရင်အခုဆိုလို့ရှိရင်ပြုပြင်ပြောင်းလဲရေးကိုတဆိုင်မမတ်လုပ်ပါမယ်။ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုတွေရှိစေရပါမယ်လို့ပြောနေတဲ့ဦးသိန်းစိန်ကောင်းဆောင်နဲ့အစိုးရအဖွဲ့လည်းမြန်မာပြည်မှာရှိနေပါပြီ။တက်တက်ကြွကြွလှုပ်ရှားနေတဲ့လွှတ်တော်လည်းရှိလာတဲ့အပြင်ကိုဒီအဓိကအတိုက်ခံဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ဝင်တွေတောင်မှပဲလွှတ်တော်ထဲမှာရောက်နေပါပြီ။ဒါတွေကိုကြည့်ပြီးတချို့ကမြန်မာနိုင်ငံရဲ့ပြောင်းလဲမှုတွေဟာအခုခေတ်ကာလမှာတခြားနိုင်ငံတွေမှာမြင်နေရတာရင်းနဲ့စာရင်အကောင်းဆုံးနမူနာတစ်ခုလိုတောင်ပြောနေကြပါတယ်။တချို့ကအဲ့လိုပြောဖို့စောနေသေးတယ်။တိုင်းရင်းသားတွေနဲ့ရင်းချမ်းရေးကိစ္စ၊လူအခွင့်အရေးနဲ့လူမျိုးဘာသာရေးနှိပ်စက်မှုတွေကိစ္စ၊အစိုးရအဖွဲ့အတွင်းအဂတိလိုက်စားမှုပပျောက်ရေးကိစ္စစတဲ့လက်တွေ့မြင်ရမယ့်အခြေအနေတွေအများကြီးရှိနေသေးတယ်။ဒီလိုချီးကျူးဂုဏ်မြောက်နေတာတွေဟာသိပ်စောလွန်းနေသေးတယ်လို့ဆိုပါတယ်။ဒီအဲ့တော့ဒီသံအမတ်ကြီးရဲ့အမြင်ကိုသိပါရစေခင်ဗျာ
။ I think they're both right. I think in fact it is one of the great stories that we're seeing.
နှစ်ဖက်စလုံးကပြောတာတွေမှန်တယ်လို့ပဲယူဆပါတယ်။ပြည်တွင်းမှာမြင်နေရတဲ့ပြုပြင်ပြောင်းလဲမှုတွေနိုင်ငံရေးစီးပွားရေးလူမှုရေးအပိုင်းကလှုပ်ရှားတက်ကြွလာမှုတွေဒါတွေဟာအပေါင်းလက္ခဏာဆောင်တဲ့အခြေအနေတွေပါဒေတာတွေနဲ့ကမ္ဘာနိုင်ငံရေးမှာဇလန်းကောင်းတစ်ခုဖြစ်ပါတယ်ဒါပေမဲ့လည်းရှေ့ဆက်ပြီးရင်ဆိုင်ရမယ့်ပြဿနာတွေကအများကြီးရှိနေသေးတာမို့ဒါတွေကိုပဲကြည့်ပြီးအာလုံးကောင်းသွားပါပြီကောင်းနေပါပြီလို့ပြောရင်တော့စောလွန်သေးတယ်လို့ပဲဆိုရမှာပါအဓိကကတော့ရှေ့ကိုတဆင့်ချင်းစီတလန်းသွားဖို့ပွင့်လင်းမြင်သာမှုတာဝန်ခံမှုစတာတွေအပြင်ပြည်တွင်းပြည်ပလက်တွဲလှုပ်ဆောင်မှုတွေနဲ့ရည်မှန်းထားတဲ့အခြေအနေကိုရောက်အောင်ကြိုးစားကြဖို့ပါ။ဖန်ခွက်တစ်ခွက်ထဲမှာရေတဝက်တောင်ရှိနေပြီလို့ပြောမလား။ပြည့်ဖို့တဝက်လိုနေသေးတယ်လို့ပြောမလား။နှစ်မျိုးစလုံးတော့ကျွန်တော်မပြောလို့ပါဘူး။တန်တမန်တယောက်အနေနဲ့တော့အပြုသဘောဆောင်တာတွေကိုကြည်နိုင်ဖို့နဲ့အပြုသဘောဘက်ကိုတွန်းပို့သွားနိုင်ဖို့လုပ်ရမှာပါပဲ။ ရင်ဆိုင်ဖြည့်ရှင်းရမယ့်ပြဿနာတွေအများကြီးဆိုတာကိုလည်းကျွန်တော်တို့မမေ့ပါဘူး
။ဒါဆိုရင်မြန်မာပြည်တဲကတိုးတက်မှုဆိုတာတွေကိုဘယ်လိုဆန်နှုံးနဲ့တိုင်းတာမလဲခင်ဗျ
။ Well, continuing partnership among the various political actors, greater openness.
နိုင်ငံရေးလုပ်ငန်းစဉ်ထဲမှာပါဝင်နေတဲ့သူတွေအားလုံးဆက်လက်တိုင်ပင်သွားပြီးပွင့်လင်းမြင်သာမှုတွေရှိလာအောင်အထူးသဖြင့်မီဒီယာနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုပိုင်ခွင့်တွေရှိလာအောင်ဒါတွေကိုအားပေးပြီးလေ့လာသွားရမှာပါ။ဒါအပြင်အမျိုးသားရင်ကြားစီရေးလုပ်ငန်းစဉ်ရဲ့တိုးတက်မှုတွေကိုစောင့်ကြည့်ဖို့လည်းအရေးကြီးပါတယ်။အပြည့်အခက်ရက်စဲရေးပြည်မနဲ့တိုင်းရင်းသားဒေသတွေအကြားအားလုံးဒန်းတူပါဝင်ညှိနှိုင်းနိုင်မယ့်နိုင်ငံရေးစနစ်တရက်ပေါ်ထွန်းဖော်ထုတ်လာမှုစီးပွားရေးလုပ်ငန်းနဲ့အပြည့်ရက်ရေးတင်မကပဲတကယ့်နိုင်ငံရေးအရရေရှည်ပြည်လည်အောင်လုပ်နိုင်ရေးညှိနှိုင်းဖို့စတာတွေဟာအရေးကြီးပါတယ်။လူမျိုးရေးဘာသာရေးပြည်ပခန့်တွေအကြမ်းဖက်မှုနဲ့ငကူကပြည်တွင်းမှာနေထိုင်သူနဲ့တစ်ဖက်ကဝင်ရောက်လာသူဆိုပြီးအမြင်မကြည်မုန်းတီးမှုတွေဒါတွေဟာနိုင်ငံရဲ့တည်ငြိမ်အေးချမ်းမှုတွေချိမ့်ချောင်းနေတဲ့ပြဿနာတွေပါဒါတွေကိုလည်းကြည့်ရပါလိမ့်မယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာရှိနေမဲ့အသံမကြီးတူအနေနဲ့အခုဒီကိစ္စတွေမှာအထူးသဖြင့်အမျိုးသားရင်ကြားစီကိစ္စကချင်ပြည်တွေကလက်နက်ကင်ပြိပခရခိုင်ပြည်တွေကအခြေအနေအဆရာတွေမှာအမေရိကန်ပြည်အောင်စုရဲ့ဓာတ်ရိုက်ဒါမှမဟုတ်တိုးမြင့်ပြီးပါဝင်ဆောင်ရွက်မှုတွေကိုမြင်ရဖို့ရှိသလားခင်ဗျာ
Well, there are various levels of this question. The baseline humanitarian issues.
ဒီမျိုးကုန်တဲ့အဖြစ်ကတော့အဆင့်အမျိုးမျိုးရှိပါတယ်။အခြေခံအားဖြင့်တော့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ပါ။လက်နက်ကင်ပြိပခတွေကြောင့်ဒုက္ခမျိုးစုံရင်ဆိုင်နေကြရတဲ့အရက်ဖက်ပြည်သူတွေကိုကူညီနိုင်ရေးအရေးကြီးပါတယ်။ကချင်ပြည်နဲ့ရခိုင်ပြည်ကအခြေအနေမျိုးတွေဆိုရင်ကုလသမဂ္ဂအဖွဲ့တွေ၊ဒေသခံလူထုလူဒန်းစားအဖွဲ့တွေနဲ့လက်တွဲပြီးဆောင်ရွက်နေပါတယ်။ကျွန်တော်တို့မှာဒီလိုအခက်အခဲကြုံတွေ့နေရသူတွေကိုကူညီပေးခြင်းတလို့ကူညီနိုင်တဲ့အစွမ်းစားလည်းရှိပါတယ်။အမျိုးသားရင်ကြားစီရေးကိစ္စပေါ်မှာတော့ကျွန်တော်တို့အနေနဲ့တကယ်တမ်းသက်ဆိုင်သူတွေကြားညှိနှိုင်းပြီးသဘောတူညီချက်တွေကြည်ကြည်လည်လည်ရသွားအောင်ဖေးမှကူညီပေးတဲ့သဘောမျိုးပဲတက်နိုင်ပါလိမ့်မယ်။ဘာပဲပြောပြောပါအမေရိကန်ပြည်ထောင်စုအနေနဲ့အခုလိုအပြုသဘောဆောင်တဲ့အခန်းကဏ္ဍကနေပါဝင်ကူညီနိုင်တယ်ဆိုတာကိုဗက်ပေါင်းစုံနဲ့ပြည်သူတွေကြားနားလည်သဘောပေါက်ပြီးလက်ခံလာမယ့်အခြေအနေကိုရောက်လာမှာပါလို့ယူဆပါတယ်။
အထူးသဖြင့်ရခိုင်ပြည်ဘက်ကရိုဟင်ဂျာပြည်ထနာမှာအမေရိကန်အစိုးရအနေနဲ့ဒေတာရင်းကဖိနှိပ်ခံရတဲ့ဒီလူမျိုးစုတွေရဲ့ပြည်ထနာကိုစာနာဖြေရှင်းပေးပါလို့မြန်မာအစိုးရကိုတိုက်တွန်းခဲ့ပေမဲ့သမရဦးသိန်းစိန်အစိုးရကတော့ဒီကိစ္စကိုပြည်တွင်းကိုခိုးဝင်လာသူတွေရဲ့အရေးလို့ပဲသတ်မှတ်ပြီးတော့ခိုးဝင်လာသူတွေကိုပြန်ပြီးနှင်ထုတ်မဲ့ပုံစံမျိုးနဲ့ပဲဖြေရှင်းမယ်လို့ပြောနေတာရှိပါတယ်။ဒါကိုအမေရိကန်အနေနဲ့ဘယ်လိုပြန်ပြီးအကြောင်းပြမလဲခင်ဗျာ။ဒါဟာတိတ်ပြီးဆက်ဆက်ထိမခံတဲ့အရေးများဖြစ်နေမလား
Well, it's extremely sensitive issue. We know that and it's not just
ဟုတ်ပါတယ်ဒီကိစ္စကတိတ်ပြီးတိမ်မွေးတဲ့အတိမ်ဆောင်းမခံတဲ့ပြဿနာတစ်ရပ်ပါမြမဆိုးရတယ်မကပါဘူးဒီကိစ္စမှာပြည်သူလူထုကြားထဲကအမြင်ပေါင်းစုံတွေလည်းပါဝင်နေပါတယ်ဒီကိစ္စကိုလူသားချင်းစာနာတဲ့အမြင်ကပဲကြည့်ပြီးစိုးရိမ်နေတဲ့နိုင်ငံတကာအတိုင်းဝိုင်းလည်းရှိပါတယ်ဒီအထက်မှာအမေရိကန်ပြည်ထောင်စုလည်းပါပါတယ်ဒီပြဿနာဟာတစ်ခါတစ်ခါမှဘာသာရေးအရတဦးနဲ့တဦးရန်လိုမုံတီးမှုအနေအထားအထိရောက်လာတတ်တာမို့ဒီလိုအခြေအနေမျိုးကိုတော့အမေရိကန်ပြည်ထောင်စုကလုံးဝဆန့်ကျင်ပါတယ်။ဒါဟာမြန်မာပြည်တစ်ခုလည်းမဟုတ်ပါဘူး။ကမ္ဘာတဝန်ဘယ်မှာပဲဖြစ်ဖြစ်အမေရိကန်ကဆန့်ကျင်ရှုတ်ချသွားမှာပါ။အဲတော့ကျွန်တော်တို့အနေနဲ့အခြေအနေကိုအသေးချာနားလည်အောင်ကြိုးစားပြီးပြဿနာတွေကိုတစ်ဖက်နဲ့တစ်ဖက်ညှိနှိုင်းကြဖို့ကူညီပေးနိုင်မယ့်အခန်းကဏ္ဍတရက်ရှိလာမယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့ပြောခဲ့သလိုပါပဲအခြေအနေကတိတ်ကိုအတိမ်ဆောင်းမခံတဲ့အနေထားပါအခြေခံအဖြစ်တော့လူသားချင်းစာနာတဲ့အထောက်အကူတွေရာသင့်တဲ့နေရာတွေကိုရောက်သွားဖို့ပါပဲနောက်ပိုင်းမှာတော့ပြဿနာဟာတကယ့်ကိုကြီးထွားလာမယ်ဆိုရင်မြန်မာနိုင်ငံရဲ့နယ်နိမိတ်တွေကိုဖျက်ချော်ပြီးဒေသရင်းပြဿနာတခုဖြစ်လာမယ်အနေထားကိုလည်းကျွန်တော်တို့စိုးရိမ်ပါတယ
်ဟုတ်ကဲ့တကယ်တမ်းမှာတော့ဒီပြဿနာဟာဒေသရင်းမှာတော့ရိုက်ခတ်လာနေပါပြီအိန္ဒိယဘင်္ဂလားဒေ့ရှ်တင်မကပဲနဲ့အာဆီယံအဖွဲ့တွေကအင်ဒိုနီးရှားမလေးရှားဘရူနိုင်းစတဲ့နိုင်ငံတွေမှာလည်းဒီပြဿနာကိုဘာသာရေးခွဲခြားနှိမ်ချမှုအဖြစ်ထောက်ပြပြီးမြန်မာနိုင်ငံအပေါ်ဝေဖန်လာတာတွေကိုတွေ့နေရပါတယ်။ဒါဟာအမေရိကန်နဲ့အာဆီယံဆက်ဆံရေးမှာမြန်မာကြောင့်ထိခိုက်လာနိုင်တဲ့အခြေအနေတွေတောင်ရောက်လာနိုင်သလားခင်ဗျ။
Well, I don't think it's necessarily going to be a problem for the US and ASEAN.
အာဆီယံနဲ့အမေရိကန်ဆက်ဆံရေးအထိပြဿနာဖြစ်လာမဲ့ပုံမရှိသေးဘူးလို့တော့ထင်ပါတယ်။အာဆီယံအဖွဲ့ကြီးအတွင်းမှာစီလုံးညီညွတ်မှုအတူပူးပေါင်းလှုပ်ဆောင်နိုင်မှုဆိုတာတွေကိုတော့ကျွန်တော်တို့လိုလားပါတယ်။ဒါတွေဟာအရှိတောင်အရှာမှာတည်ငြိမ်မှုနဲ့ငြိမ်းချမ်းမှုတွေအရေးပါပါတယ်။ဒီအချက်တော့ကျွန်တော်တို့စိတ်ဝင်စားပါတယ်။မြန်မာပြည်ထဲကဘာသာရေးပြိပခါနဲ့တခြားအကြမ်းဖက်မှုတွေနေဆက်ဖြတ်ပြီးတခြားဘက်ကိုကူးဆက်လာရင်အရှိဘက်တင်မကအနောက်ဘက်ကဘင်္ဂလားဒေ့ရှ်နဲ့တောင်အောင်ရှာနိုင်ငံတွေမှာပါတက်ရောက်မှုတွေရှိလာမှာပါ။ဒါကစိုးရိမ်ရမယ့်ကိစ္စပါ။ဒါပေမဲ့ဒီအခြေအနေအထိတော့မရောက်သေးပါဘူး။အခုပြဿနာတွေကအာဆီယံတွင်းပြဿနာဖြစ်လာပြီလို့တော့ကျွန်တော်မပြောနိုင်သေးပါဘူး။အန်ဒရယ်ရှိတာတော့အမှန်ပါပဲ
။ဒါဆိုရင်တခြားအမေရိကန်မြန်မာဆက်ဆံမှုကဏ္ဍတစ်ခုအကြောင်းမေးချင်ပါတယ်။ ပြီးခဲ့တဲ့လအနည်းငယ်တုန်းကပဲအမေရိကန်ကာကွယ်ရေးဝန်ကြီးကအမေရိကန်စစ်တပ်နဲ့မြန်မာစစ်တပ်အကြားပုံမှုပူးပေါင်းဆောင်ရွက်မှုတွေလုပ်မယ်လို့ပြောကြခဲ့ပါတယ်။အထူးသဖြင့်ဒုတိယကမ္ဘာစစ်အတွင်းကမြန်မာပြည်စစ်မျက်နှာမှာတည်ဆုံးခဲ့တဲ့အမေရိကန်စစ်သားရုပ်ကြွင်းတွေပြန်ပြီးရှာဖွေရယူရေးလုပ်ငန်းမျိုးတွေမှာပုံပြီးပူးပေါင်းလှုပ်ဆောင်မယ်လို့ပြောရရှိပါတယ်။ဒါအပြင်အခုမကြာခင်လှုပ်ဆောင်ဖို့ရှိတဲ့ဒေတာရင်းမဟာမိတ်တွေနဲ့အမေရိကန်တပ်ဖွဲ့တွေအကြား Cobra 9လို့ခေါ်တဲ့ရွှေမွေဟောက်ပူးတွဲစစ်စင်ရေးစီရေးလေ့ကျင့်မှုမျိုးတွေမှာမြန်မာပြည်ကိုပါဝင်လာခွင့်ဒါတွေရောတွေ့ရဖို့ရှိသလားခင်ဗ
ျ Well we're looking very closely at the issue of military to military relations
စစ်တပ်ချင်းချင်းပူးပြီးပူးပေါင်းဆက်ဆံလှုပ်ဆောင်ဖို့ဆိုတာကိုကျွန်တော်တို့အသေးစိတ်လေ့လာနေပါတယ်အမေရိကန်စစ်သားရုပ်ကြွင်းတွေပြန်ပြီးရှာဖွေဖို့ဆိုတာလည်းတော်တော်လေးခီးရောက်နေပါပြီမေလာတုန်းကလည်းပဲအမေရိကန်စစ်တပ်ကတို့ကိုယ်စားလှယ်အဖွဲ့မြန်မာပြည်ကိုသွားရောက်လည်ပတ်ပြီးတစ်ဖက်နဲ့တစ်ဖက်ပိုးပြီးနီးနီးကပ်ကပ်ဆက်ဆံနားလည်လာနိုင်ရေးကြိုးပမ်းနေကြပါတယ်။မြန်မာစစ်တပ်နဲ့ပတ်သက်လို့တော့ကျွန်တော်တို့အနေနဲ့စိုးရိမ်မှုတွေရှိနေသေးပါ။မြန်မာစစ်တပ်ဟာဒီမိုကရေစီစနစ်ရဲ့ဘောင်တွင်းမှာရှိနေရဲ့လား။ပြည်သူအစိုးရစနစ်နဲ့အညီကြင့်ကြံလိုက်နာနေရဲ့လား။ဒါအပြင်ရှီတန်းဒေသကချင်ပြည်နယ်လိုနေရာမျိုးတွေမှာဘယ်လိုလက်တွေ့လှုပ်ဆောင်တာမျိုးတွေရှိနေသလဲ။စတာတွေကိုလေ့လာနေရပါတယ်။မြန်မာစစ်တပ်ဟာရက်စက်ကြမ်းကြုတ်မှုတွေကိုဆက်ပြီးကျူးလွန်နေ ਉਮ ဲဆိုရင်တော့နှစ်ဖက်ပူးပေါင်းဆက်ဆံမှုတွေတိုးမြင့်မှုဆိုတာမဖြစ်နိုင်သေးပါဘူး။ဒါပေမဲ့လည်းမြန်မာစစ်တပ်ကိုထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်သွားဖို့ဆိုတာဟာအမေရိကန်ပြည်ထောင်စုအတွက်အရေးကြီးတဲ့အချက်တစ်ခုလို့ကျွန်တော်ပြောလိုပါတယ်။ဒါတွေဟာတဆင့်ပြီးတဆင့်လှုပ်ဆောင်သွားရမှာဖြစ်ပြီးနောက်ပိုင်းမှာလွန်ခဲ့တဲ့1988မတိုင်ခင်မြန်မာစစ်တပ်ကအရာရှိတွေအမေရိကန်စစ်တပ်ကတူတွေဌာနတွေကိုပညာသင်အပြန်အလှန်ရောက်ပြီးနှစ်ဖက်နားလည်မှုတွေတည်ဆောက်ဖို့လူအများလေးစားယုံကြည်တဲ့လူလူအပေါ်တာဝန်ခံတဲ့တိတ်ခါရှိတဲ့စစ်တပ်တစ်ခုဖြစ်လာအောင်ဘယ်လိုရည်တည်မလဲစတဲ့အကြောင်းအရာတွေကိုလေ့လာစတာတွေကိုလုံနိုင်မဲနေ့ရောက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ဝါရှင်တန်မြို့တော်ကိုခေတ္တပြန်လည်ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒက်ရစ်မစ်ချယ်ကိုတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တန်းလွင်ထုံးပါ။